အပိလာတီယန်နီမှာအွန်လိုင်းကနေဆင်းပါမယ်ဒင်္ဂလာပင်လယ်အော်နီးပင်လယ်နဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ဒင်းချက်စီဝေးကိုတက်ဖို့ဥက္ကဏမောင်ငုံကိုတီဝီနိုင်ငံနိုင်ငံကဖိတ်ကြားခဲ့တာကိုလက်မခံနိုင်တာကြောင့်အခုလိုကန့်ကွက်ဆန္ဒပြကြတာလို့ဥဆောင်ဆန္ဒပြသူတဦးဖြစ်တဲ့ကိုရင်အေးကပြောပါတယ်ကျွန်တော
်တို့ဒီဒင်းချက်ကတော့ဒီနေ့ပြန်လို့ဒါကျွန်တော်ဒီလိုဆိုင်ကဧရိယာလို့ဒီပင်မပင်တော့ပါဖြစ်တဲ့ဆိုင်ကြီးကိုကျွန်တော်ပင်မလေးပါတယ်ဖြေးလင်းကပါတယ်ဧရိယာပါတယ်ဆမ်မပါတယ်ဒီမှာပါတယ်တော့ကျွန်တော်ဒီရပါတယ်ဒီကျဲကျွန်တော်သူချန်လို့ဒီပေါ်လို့ပါတယ်ဆိုအဲ့ဒီနိုင်ငံလေးအားလုံးအဆင်ပြေဒေတာတွေမှာတို့သူကပါတယ်ကိုစစ်စစ်ဆက်ရပါသေးလားဖြစ်တယ်ကျွန်တော်တို့ဒီမှာဆီစစ်တာဖြစ်ပါတယ်ဒီနေ့မှာတို့ကဒီအတရားအနာရှိရပါတယ်ဆရာမင်းအနာသိနေတယ်အိုးကြီးရဲ့ခေါင်းဆောင်ကိုဆရာစီမတောက်ဖြစ်တာကြီးတာဖြစ်ပါတယ်အဲဒါကိုကျွန်တော်တို့ဟာပြီးဒီမှာကဒီရနေတယ်ဆိုတော့ဆရာမင်းမှာဒီလိုအတရားထားတာပေါ့ဘယ်လိုလဲဒီလိုဆိုရတဲ့ကြောင့်ဖြစ်ပါတယ်အဲဒီလိုတရားအနာသိနေတာဒါကြောင့်ကိုကိုမသိနေတဲ့ဆရာမင်းတင်ရတာဒီကိစ္စကလည်းကျွန်တော်ကမှာဒီလိုဒီလိုဆရာမင်းကိုပုံမှန်ပုံရနေလို့သူကြေးတာ
အခုလိုဥက္ကဋ္ဌမောင်လင်းကိုအစည်းအဝေးဖိတ်ကြားတာကိုကန့်ကွက်ရှုတ်ချတဲ့အပြင်တိလိငံနိုင်ငံများရဲ့ဝန်ကြီးစီကိုလည်းအမေရိကန်ရောက်မြန်မာတွေကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီစာမှာစစ်ကောင်စီကနိုင်ငံများရဲ့ဝန်ကြီးအဖြစ်ခန့်ထားသူဥက္ကဋ္ဌမောင်လင်းကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားထားတာကိုလက်မခံကြောင်းနဲ့ CRPH ကခန့်အပ်ထားတဲ့နိုင်ငံများရဲ့ဝန်ကြီးကိုသာအတိအမှန်ပြုပြီးတော့ဖိတ်ကြားဖို့တိုက်တွန်းထားပါတယ်။
But the UN Security Council and the UN Human Rights Council have denounced the hunter's use of violence against the peaceful protesters.
ဘုရားရှင်ဒီစာကိုတန်ရုံကလူကိုယ်တိုင်လက်မခံခဲ့တာကြောင့်တန်ရုံရှိမှစာကိုဖတ်ပြခဲ့ကြပြီးတော့စာကိုတော့စာရိုက်ကနေပြီးပို့သွားမယ်လို့ကိုရင်အေးကပြောပါတယ
်။ဒီကတော့ကျွန်တော်ဒီစိတ်ချကဒီချိန်မှာသူရဲ့ဒီအဖြစ်ကြဥပဒေနဲ့သူတို့ဒီချိန်မှာပဲဒီလိုပါဒီချိန်မှာပုဂ္ဂိုလ်တိုင်းသိတာကိုစာကိုကျွန်တော်နေရာသူ့ရဲ့နာမည်နဲ့စာသူ့နာမည်ကြီးပြောင်းမယ်ပြန်လာပေးဖို့ပြည့်တယ်အခုတနေ့ကဖြစ်တယ်ဒီလိုမျိုးကပြန်ပြန်ကြည့်လို့ဒီလိုမျိုးဆိုတယ်လို့ဒီလိုမျိုးရေးချက်ပြန်လာတော့ပေါ့ဘာကြောင့်ဒီလိုမျိုးဒီလိုခလဲပြန်တော့ဒါလည်း
ဒီစည်းဝေးကိုတက်ဖို့ဘင်္ဂလားဒေ့ရှ်ဘူတန်အိန္ဒိယနီပေါ်တိဝီနေကမြန်မာနဲ့ထိုင်းနိုင်ငံများ၏ဝန်ကြီးတွေကိုဖိတ်ကြားထားပါတယ်။ဒေါက်ဆန်စီဂျီဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုဖေဗရူလာ၁ရက်နေ့မှာအာဏာသိမ်းဖြုတ်ချခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာကတရားဝင်အတိအမှတ်ပြုတာမရှိသေးပါဘူး။ဒါပေမဲ့လည်းဥက္ကဋ္ဌမောင်လင်းဟာဒေသရင်းနိုင်ငံများ၏ဝန်ကြီးတချို့နဲ့လူကိုယ်တိုင်ရောအွန်လိုင်းကပါတွေ့ဆုံတာရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတလကျော်လာနေပြီဖြစ်ပေမဲ့နိုင်ငံအဝန်းဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေသေးသလိုပြည်ပရောက်မြန်မာနိုင်ငံသားတွေလည်းတက်ဆိုင်ရာတိုင်ရုံးလေးရှိနေတခြားနေရာတွေမှာဆန္ဒပြပွဲတွေဆက်တိုက်ပြုလုပ်နေကြပါရဲ့ရှင်။